ရခိုင်ပြည်နယ်မြေပုံမြို့ကမွတ်စလင်တို့ကတဲ့စခန်းတစ်ခုကိုတွားတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကမတွားဖို့ဒီကနေ့မှဝိုင်းဝန်းဟန်တားခဲ့ကြပါတယ်။အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအခြေစိုက်တဲ့ Relief International အကူအညီပေးရေးအဖွဲ့ကမြန်မာဝန်ထမ်း10ယောက်လောက်ကိုဒေသခံ80ကျော်ကစခန်းထဲမဝင်ဖို့ဟန်တားခဲ့ကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြေပုံမြို့နယ်အုပ်ချုပ်ရေးမှူးဦးတင်ရွှေကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ်
။ဖြစ်သွားတဲ့အခြေအနေလေးနည်းနည်းလောက်ပြောပြပေးပါလားရှင်။
ကိုကြီးဘေးဖွဲ့တော့ဟိုပါပါခင် Rally International ဆိုတော့သူတို့ကဒီမှာရုံးဆိုင်တဲ့ဝန်ထမ်းတစ်ဖွဲ့ပါအဲသူကတော့ဒီကန့်မှာဆိုရေးရေးနဲ့တန်ရှင်းလို့အဲ့အမေတွေအဓိကလောက်တာပေါ့နော်သူတို့ကဟိုပရမဟိုအောက်ကလာဖြစ်ပြီးနေရာကကန့်နေဝင်ဖို့ဆိုတာဒီဘက်ကဟိုဝင်ပြစ်တာပေါ့နော်အခုမှစဝင်တာပေါ့ဝင်တဲ့အချိန်မှာဒီမျိုးကတူသူတို့ NGO ဖွဲ့ဝင်တွေယုံကြည်မှုအားနည်းနေပြီတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့အဲသူတို့ကတော့ဒီကမ်းမတော်ဘူးပဲတားတာပါအကျံပြတာမရှိပါဘူ
းခင်ဗျကမ်းဆိုတာက
ဒီကျန်နာကြီးလုတ်ပြီမဲ့သူကဒီ NDP တခုရှိပါတယ
်ဟုတ်ကဲ့ဒီမြေပုံမြို့မှာရှိတဲ့ဒီဒုက္ခသည်တွေနေတဲ့ IDP ကမ်းကိုဒီ Relief International အဖွဲ့ကဝင်ဖို့ကြိုးစားတဲ့အခါမှာအတားခံရတာပေါ့
ဟုတ်ကဲ့ပါအဓိကတော့သူတို့လုတ်မဲ့လုတ်ပြီးသူကဘကလုတ်ပြီးပေါ့လောတယ်တော့သူတို့ဝင်သေးဖို့အဲ့လိုမျိုးလေးနဲ့သူကတောင်းဆိုတာပေါ့
ဟိုဒီအဖွဲ့ကသူတို့ကအဲ့ဒီမှာအခြေစိုက်ပြီးတော့အရင်ကတော့အကူအညီတွေပေးနေတဲ့အဖွဲ့လားရှင်
အမှန်နဲ့ကအရင်ကတော့ဟုတ်ကဲ့သူရဲ့ကဏ္ဍလိုက်ပေါ့ရင်းနဲ့တန်ရှင်းအဓိကလုပ်တာပေါ့
ဟုတ်ကဲ့ဆိုတော့
အဲ့ကိစ္စတွေအဓိကအဲ့ဒါတွေတော့လို့ပေါ့အခုကကျမ်းမိုင်ကိစ္စဆိုလို့ကျွန်တော်ကျမ်းမိုင်ကြီးလုပ်ပေါ့ပညာရေးကိစ္စပညာရေးလုပ်ပေါ့တချို့ကိစ္စလည်းဒီရုပ်ချုပ်ရေးပိုင်းကလုပ်ပြီးပေါ့လက်တော်တော့တို့ရုံကြီးမရှိသေးတော့မဝင်သေးဘူးအဲ့လိုတွေတော့မျိုးကတောင်းဆိုရတဲ့အတွက်ကြောင့်တို့လို့တဲ့မတော်ဘူးတားရတဲ့ဘောဖြစ်သွားတာပေါ့
ဆိုတော့တို့ကအရင်တော့တော့အကူအညီတွေပေးလို့ရနေတယ်အခုဒီချိန်ကျတော့မှပေးလို့မရတာမျိုးဖြစ်သွားတာလားဒီဒီချိန်မှာ
အဲ့လက်အကူအညီရပေးပါရခင်ဒီ WFP တို့ပါလာတာလည်းကျွန်တော်မျိုးကလက်ခံပါတယ်ပို့ပေးပါတယ်ဒီဥစ္စာကတော့သူလက်တလောသူတို့မဝင်ဘူးလေးပဲသူကမျိုးကအဲ့သူဒေတာကန်နေလက်မခံတော့ယုံကြည်မှုနည်းနေသေးတယ
်ဒါဆိုရင်ဆိုလိုတာကဒီ WFC တို့တခြားအဖွဲ့စည်းရရပြီးတော့ဒီအဖွဲ့ဟိုမှာတီးတန့်တားမြင့်တာဒီအဖွဲ့နဲ့ပတ်သက်ပြီးတော
့အဖွဲ့ရကျွန်တဲ့အဖွဲ့ရလည်းပဲကျွန်တော်တို့ကလက်တလောတော့တောင်းခံပြီးတော့အုပ်ချုပ်ရေးပိုင်းကျွန်တော်ဖွဲ့ဆော့ဖွဲ့တောင်းခံပြီးလုပ်ပေးနေရသေးတယ်သူတို့ကတော့လက်တလောတော့ဝင်ဖို့အတွက်ကိုဒေတာကန်နေယုံကြည်မှုရှိသေးတော့နည်းငင်းဆန်နေတာပေါ့အဲ့တဘောပါပဲလုပ်ငန်းတွေကိုငင်းဆန်တာပေါ့တို့တို့ရင်တော့ဒီ NGO တွေထွက်တော့ဘူးဆန္ဒပြရရရှိရင်လေဒါကအဲ့လိုမျိုးတွေပေါ့နော်အဲ့လေးတွေပဲဆက်ပြီးတော့ထားနေတဲ့သဘောလေးတွေပဲယူဆတာပေါ့
အဓိကတားတဲ့သူတွေကရောအဖွဲ့အစည်းတွေကတားမြင်တာပါလားအမျိုးသမီးအဖွဲ့တွေလို့လည်းတချို့ပြောနေကြတယ်ကြားတော့လေအဓိကတားတာကအဖွဲ့စည်းနဲ့လားလူကရောဘယ်လောက်ရှိပါလဲရှင
်အဲ့အဲ့လေးတော့ကျွန်တဲ့လူတွေရှိမှာပါကျွန်တော်တို့ကဒီမဲ့85ဦးဆက်ပါနော်ဒါကြီးကတော့ဒါသူမျိုးသမီးကွန်ရက်တို့ဒါမျိုးမျိုးဖွဲ့ဖွဲ့နေတဲ့ကျွန်တဲ့ကလေးဖွဲ့ဟိုဖွဲ့စုံတော့ဟိုရွှေဆက်ရွယ်ဆုံးတော့ပါတာပေါ့လက်တော်တော့သူတို့မဝင်ဘူးပြည်ပဲသူတို့ဥတီတာပေါ့ဟိုမဝင်ဘူးပါပဲကျွန်တဲ့ကိစ္စတွေသူကနေတောင်းပြီးဝိုင်းပြီးဖြည့်ရှင်းဖို့ဆိုတော့သူလက်ခံတယ်ဆိုတော့သူနဲ့အဲ့လိုတော့ရက်သွားတာပေါ့
အဲ့တော့အဲ့လိုတားတဲ့အခြေအနေအပေါ်မှာမြို့နယ်ရဲ့ဒီတာဝန်ရှိသူတွေဘက်ကရောနောက်ဆုံးဘယ်လိုဖြေရှင်းပေးတာမျိုးရှိပါလဲ
လက်သူတို့ကတော့လက်တလို့တော့ကျွန်တော်တို့ကတော့ဟိုပြန်ညှိနှိုင်းအောင်ပေါ့နော်ညှိနှိုင်းပြီးတော့မှဟိုလုံးတင်လုံးထိုက်တာလုံးပြရမှာပေါ့အဲလက်တလို့တော့ဟိုပြဿနာမဖြစ်ပေါ်အောင်ပဲကျွန်တော်တို့ကထိန်းပြီးတဲ့သဘော
အဲ့ဒီ IDB စခန်းမှာရောဒုက္ခတွေကဘယ်လောက်လောက်ရှိလဲရှင
်2016ဦးပေါ့နော်ဒါကတော့ရခိုင်ကျွန်တော်တို့လက်ရှိလက်ပဲပေးနေတာဟိုရေးစာတွေပေးနေတာလည်းရှိပါတယ်
အဲ့ဒီမှာရှိနေတဲ့ IDP တွေကမွတ်စလင်တွေအများစုလားဒါမှမဟုတ်လို့ရှိရင်အခိန်လူပဲဖြစ်ဖြစ်ပေါ့အဲ့လိုတွေရောရှိလား
မှန်ပါခင်သူတို့ကတော့ဒီမှာတော့ကျွန်တော်တို့ကဒီမှာဆိုပင်ကလီတဘောမျိုးပေါ့နော်အဲ့လိုပင်ကလီပဲခေါ်တာဟုတ်အဲ့အဲ့ဖွဲ့ပဲပါခင
်မက်ကင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာပါ2012ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးစံတဲ့လူမျိုးရေးပဋိပက္ခအတွင်းမြေပုံမြို့နယ်နဲ့အနီးတဝိုက်တွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့ဒီဒေသခံမွတ်စလင်တွေကိုအခုဒုက္ခသည်စခန်းထဲမှာတီးကြားခွဲထုတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ